စစ်တိုင်းငါးခုမှာတက်မတော်ကလေးလာတာတစ်ဖက်သက်အပြည့်ရဖို့ကြေညာထားပေမဲ့တိုက်ပွဲပေါင်းအကြိမ်90ကျော်ဖြစ်ပွားခဲ့သလိုအပြည့်ရရဲ့အစီအစဉ်မှာမပါဝင်တဲ့ရခိုင်ပြည်နယ်မှာတော့ပြီးခဲ့တဲ့နှစ်လအတွင်းရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့တိုက်ပွဲပေါင်း120ကျော်ဖြစ်ခဲ့တဲ့အကြောင်းတက်မတော်ဘက်ကပြောပါတယ်။ဒါပေမဲ့လည်းတစ်ဖက်သက်အပြည့်ရ10ရေးတပ်တန်းတိုးထားတဲ့နှစ်လအတွင်းငင်းချမ်းရေးဆွေးနွေးနိုင်ဖို့ရည်ရွယ်ထားကြောင်းနဲ့ရခိုင်ပြည်နယ်မှာဖမ်းဆီးထားတဲ့အရက်သားတွေကိုစစ်ဆေးအရေးယူဖို့ရှိကြောင်းလည်းနေပြည်တော်တက်မတော်စစ်သမိုင်းပြတိုက်မှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့ကချင်းနဲ့ရှမ်းပြည်နယ်ကစစ်တိုင်းငါးခုမှာ2018ဒီဇင်ဘာလကနေ2019အေပီလကုန်ထိလေးလတာအပြည့်ရထားတဲ့ကာလအတွင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တက်ဘရော့ဂျာမာရောတိုင်းရင်းသားအဖွဲ့တွေအချင်းချင်းဂျာမာပါတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းတက်ဘရော့သတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စုနိုင်ဦးကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့တာဖြစ်ပါတယ်။
အချုပ်အနေနဲ့ကျွန်တော်တို့ရပောင်း130အတွင်းမှာကျွန်တော်တို့မီမီတာနဲ့ထိတိတိုက်ပွဲဖြစ်ပွားမှုစုစုပေါင်း50နဲ့3ကျင်ရှိပါတယ်။လက်နက်ကအချင်းချင်းထိတိတိုက်ပွဲဖြစ်ပွားမှု45ကျင်ရှိပါတယ်။ဒါသာလက်နက်ကဖွဲ့စည်းအားလုံးရဲ့နေမျိုးကျွန်တော်လှူရှာမှုစုစုပေါင်း469ကျင်ရှိပါတယ်။ဒီတိုင်းသာလက်နက်ကဖွဲ့စည်းအားလုံးရဲ့စစ်ကြီးကောက်ခံမှုအချိန်ပေါင်း42ကျင်ရှိပါတယ်။နောက်ကျွန်တော်လူသစ်စုဆောင်မှုအချိန်ပေါင်း51ကျင်ရှိခဲ့ပါတယ်။
တံဘောနဲ့တိုက်ပွဲဖြစ်ပွားမှုအများဆုံးဟာ KIA ကချင်တပ်ဖွဲ့ဖြစ်ပြီး14ကြိမ်ဖြစ်ပွားခဲ့ကြောင်းတိုင်းရင်းသားလက်နက်ကိုင်အချင်းချင်းဖြစ်ပွားမှုအများဆုံးကတော့ RCSS SSA နဲ့ TNLA SSA 1 Hino ဖြစ်ပြီးတိုက်ပွဲ42ကြိမ်ဖြစ်ပွားခဲ့ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။ဒီနှစ်ဖေဖော်ဝါရီလနောက်ဆုံးပတ်ကနေနှစ်လတာကာလအတွင်းမှာတော့ချင်းပြည်နယ်ပလောဝနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာ AA ရခိုင်လက်နက်ကိုင်တပ်ဖွဲ့နဲ့တိုက်ပွဲအကြိမ်120လောက်ဖြစ်ပွားခဲ့ကြောင်းကိုတံဘောသတင်းမှန်ပြန်ကြားရေးကော်မတီတွင်ရင်မှုဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ
်။26ရက်နေ့လ2019ကနေ25ရက်3လ2019ဒီ TTB တိုက်ပွဲဖြစ်ပွားမှုအကြိမ်60ဖြစ်ခဲ့ပါတယ်။မိုင်းဖြစ်စဉ်73ကြိမ်ဖြစ်ခဲ့ပါတယ်။ကျွန်တော်26ရက်3လ2019ကနေ25ရက်4လ2019အထိထိတွေ့တိုက်ပွဲ65ကြိမ်အိုင်းဖြစ်စေ26ကြိမ်ဖြစ်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ချမ်းသို့အကြံဉာဏ်ပြောလို့ရပါတယ
်။ပြီးခဲ့တဲ့ AB 30ရက်နေ့ကမူဆယ်မြို့မှာအစိုးရရဲ့အမျိုးသားပြန်လည်တင်ပြရေးနဲ့ငင်းချမ်းရေးဘူဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့တို့ဆွေးနွေးခဲ့တဲ့ bilateral call နှစ်ဖက်အပြည့်ရစာချုပ်လက်မှတ်ရေးထိုးရေးကိစ္စအပေါ်တမ်ဘရော့ရဲ့ယက်တီချက်ကိုလည်းဘိုလ်ချုပ်စိုးနိုင်ဦးကအခုလိုရှင်းလင်းခဲ့ပါတယ်
။ဒီစင်မှာတွေ့တဲ့ဟာတော့ကျွန်တော်တို့ NRPC တမ်းပွဲနဲ့တွေ့တာ။အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒီဟာနဲ့ပတ်သက်လို့တော့ဆက်တဲ့ဆွေးနွေးရရှိသေးတယ်ဆိုတဲ့အနေပဲရှိပါတယ်။အဲ့တော့ကျွန်တော်တို့ဘန်ဒရယ်လက်ခံမှန်တမ်းခံမှန်တက်လို့ဆုံးပြတယ်။ဆက်တဲ့ဆွေးနွေး
စကိုင်းပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းရွာကလူ295ဦးကိုစစ်ဆေးဖို့ထိန်းသိမ်းထားစဉ်မေလ2ရက်နေ့မနေ့2နာရီလောက်မှာလူတချို့ဟာလက်နက်လူဖို့ကြိုးစားတာကြောင့်ပစ်ခတ်ခဲ့ရကြောင်းဒီပစ်ခတ်မှုမှာ6ဦးသေဆုံး10ဦးဒဏ်ရာရပြီး4ဦးပျောက်ဆုံးခဲ့ကြောင်းလောလောဆယ်မှာတန်တရားမရှိသူတွေကိုလွှတ်ပေးခဲ့ပြီးလူ126ဦးကိုဆက်လက်ထိန်းသိမ်းစစ်ဆေးနေကြောင်းဗိုလ်မှူးချုပ်ဇော်မင်းထွန်းကရှင်းလင်းပြောကြားပါတယ်မြောက်ဦးမြို့နယ်လက်ကရွာကဖမ်းဆီးထားသူ29ဦးရဲ့အခြေအနေကိုလည်းသူကအခုလိုစစ်ပြောပါတဲ့
လက်ကပြီးပါနေလို့ဖမ်းဆီးထားတဲ့29ယောက်ကိစ္စအဲ့ထဲကမှကျွန်တော်ပြောချင်တာကကျွန်တော်တို့ပနာမစစ်ကြောချက်ရ18ယောက်ပြီးအေတောက်ပွဲဝင်များဖြစ်ပါတယ်18ယောက်ပြီးအမှတ်31ရဲတပ်ဖွဲ့ကျွန်တော်တို့မြောက်ဦးမှရှိတဲ့ရဲတပ်ဖွဲ့ကိုတိုက်ခိုက်တဲ့နေရာမှာကိုတိုင်ကိုကြအောင်နေတဲ့နေရာဖြစ်ပါတယ်၅ရောက်ပြီအမာခံများဖြစ်ပါကြံတဲ့လူဦးစီတန်တရားစည်ရင်ဖြစ်ပါအဲ့ဒီလူမျိုးကျွန်တော်တို့ခေါ်ထုတ်ရရှိတာဖြစ်ပါတယ
်သူတို့ကိုဥပဒေအရဆက်လက်ဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်29ဦးအနက်မှာ3ဦးဟာစစ်ဆေးနေစဉ်ကာလအတွင်းသေဆုံးခဲ့ပါတယ်ဒီသေဆုံးမှုဟာနှလုံးရောဂါကြောင့်တယောက်ကျိုးဆွဲချသေးသူတယောက်နဲ့ဆေးဆွဲပြီးစိတ်ကျသေဆုံးသူတယောက်ရှိကြောင်းလည်းတက်မတော်ကသတင်းထုတ်ပြန်ထားပါတယ်ဒီသတင်းစာရှင်းလင်းပွဲကိုတက်မတော်သတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးဒုဥက္ကဋ္ဌဗိုလ်ချုပ်ထွန်းထွန်းညီအတွင်းရင်မှုဗိုလ်မှူးချုပ်ဇော်မင်းထွန်းတို့ကအဓိကရှင်းလင်းခဲ့တာဖြစ်ပါတယ်။လုံလောဆယ်မှာတော့တက်မတော်ဟာကချင်းနဲ့ရှမ်းပြည်နယ်ကစစ်တိုင်းဒေသ၅ခုမှာအပြည့်ရကာလကိုနောက်ထပ်၂လတိုးမြင့်ထားပါတယ်။အပြည့်ရကာလတက်တန်းတိုးတဲ့အပေါ်ကုလသမဂ္ဂအမေရိကန်နဲ့တရုတ်နိုင်ငံတွေကလည်းကြေညာချက်တွေထုတ်ပြန်ပြီးကြိုးဆိုခဲ့ပါတယ်။ ဒါပေမဲ့အပြစ်ခတ်ရက်စဲထားရမှာတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မပါဝင်တဲ့အပေါ်မှာလည်းဝေဖန်မှုတွေရှိနေပါတယ်။